ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့ကသမရဥဝင်းမြင့်ကိုကျမ်းမာရေးအကြောင်းပြချက်နဲ့ယာရုကနေဆင်းပေးဖို့စစ်အရာရှိနှစ်ဦးကလာပြီးတော့ပြောခဲ့တယ်လို့သမရဥဝင်းမြင့်ကပြောကြားလိုက်ပါတယ်သူယာရုကဆင်းမပေးဘူးဆိုရင်အန္တရာယ်ရှိနိုင်တယ်လို့လည်းချိန်ချောက်ခဲ့တဲ့အကြောင်းဥဝင်းမြင့်ကသူ့အမှုကြားနာပွဲမှာထွက်ဆိုခဲ့တာဖြစ်ပါတယ်သမရဥဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့သုံးဦးအပေါ်မှာအမှုတရွဲတဲ့ဆွဲချက်တင်ထားတဲ့အမှုအတွက်တပ်သေးအနေနဲ့သမရကကိုယ်တိုင်ထွက်ဆိုခဲ့တာပါဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်
သမရဥဝင်းမြင့်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့၃ယောက်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ခခွေနဲ့အမှုတရွဲတဲ့ဆွဲချက်တင်ထားတဲ့အမှုကိုဒီကနေ့နေပြည်တော်တည်တံတရားရုံးမှာစစ်ဆေးခဲ့ပါတယ်။ဒီကနေ့ကြားနာစစ်ဆေးမှုအတွင်းသမရဥဝင်းမြင့်ကတရက်ပြိုင်တက်တည်အနေနဲ့ပထမဆုံးအကြိမ်ထွက်ဆိုခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလတရက်နေ့မှာသူရဒူးကနေဆင်ဖို့စစ်တပ်အရာရှိနှစ်ယောက်ကလာရောက်ဖိအားပေးခဲ့ပြီးတဲ့နောက်သူဖမ်းဆီးခံခဲ့ရတဲ့အကြောင်းတရားရုံးမှာရှောက်ထားထွက်ဆိုခဲ့တယ်လို့ NLD ရဲ့ရှင်းနေကြီးဦးခင်မောင်စောက VOA ကိုပြောပါတယ်
။အဲ့ဒီမှာဦးဝင်းမင်းကသူကဖေဖော်ဝါရီလတရက်နေ့ကသူဖမ်းဆောင်ခဲ့တဲ့အကြောင်းကိုစာပြောလာတာ။သူရဲ့ဒီပြည်ပြပုံစံရဲ့အရှင်းကြီးရဲ့။အဲ့ဒီတရားရှိဒီနှစ်ယောက်ကလာပြီးတော့ကျေးဇူးနဲ့စာပြောလာတယ်။အဲ့ဒီမှာရည်ရွယ်နေပြီလို့ဒီကတိဘောလို့ကျမရေးကျမ်းပြရတယ်။အဲဒီကကျမကျမကောင်းနေစေတဲ့အကြောင်းအဲ့လိုပြောတဲ့အခါကျတော့အဲ့ဒီရာရှိမှုရဲ့ဒီဒီဘေးကအဲ့ဒါကအဲ့ဒီမျိုးရတယ်နော်။ဒီကမြန်မာမှာဒါဖြစ်နေတယ်။အလေးရှိနေတယ်မဟုတ်ဘူး။အဲ့ဒီလေအပြန်သွားပြီးတော့အဲ့ဒီအချင်းကလေးကသူပြောနေတာအဲ့ဒီအချင်းကလေးကသူအပန်းခံရတယ်။ဒီနေ့ကလည်းမတွေ့ရဘူး။ဒီဘယ်လိုကလည်းဆက်တယ်နဲ့ဘယ်လိုမှလည်းမရဘူး။ဖန်ဆောင်ပြီးတဲ့နောက်ပိုင်းမှာထုတ်ပြဆိုရဲဥပဒေဆွဆွဲထားတယ်ဒီဥပဒေကထုတ်ပြဆွဲစာရီးရပြန်ဖန်ဆောင်ပြီးနောက်မှထုတ်တာလေအဲ့ဒါမှမသိဘူးပြောရရသိဖို့မသိဘူးအဲ့ဒါမှလုံးပြန်မဆိုင်ဘူးပြောရပါ
စစ်အာဏာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီ9ရက်နဲ့ဖေဖော်ဝါရီ13ရက်နေ့တွေမှာ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်တစ်ခုနဲ့ပတ်သက်လို့ဒါဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုပ်တယ်ဆိုပြီးတရားစွဲခံထားတာဖြစ်ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာစစ်အာဏာသိမ်းမှုကိုကန့်ကွက်ကြောင်းစစ်အာဏာသိမ်းမှုလက်မခံကြောင်းတွေကိုရေးသားဖော်ပြထားပါတယ်။သူတို့ဖမ်းဆီးခံရပြီးတော့ဘယ်သူနဲ့မှတွေ့ဆုံခွင့်မရချိန်မှာ NLD ပါတီကထုတ်ပြန်တဲ့စာကိုအကြောင်းပြတရားစွဲရဟာအထိပ္ပယ်မရှိဘူးလို့သမရဥဝင်းမြင့်ကဒီကနေ့ထွက်ဆိုချက်တွေမှာပြောကြားသွားခဲ့ပါတယ်။တရားလိုရှင်းနေတွေဖက်ကမေးမြန်းမှုတွေမှာ CRPH, NUG နဲ့ PDF တို့အကြောင်းသိရှိသလားဆိုတဲ့မေးခွန်းတွေကိုမေးခဲ့တယ်လို့ရှင်းနေကြီးဦးခင်မောင်စောကပြောပါတယ်။ဒီကနေ့ကြားနာပွဲအတွင်းစစ်မေးချက်တွေကိုပြည်သူကိုချပြပေးနိုင်ဖို့ဒေါက်အောင်ဆန်းစုကြည်ကအမေးမြန်းခဲ့တယ်လို့ရှင်းနေတွေကိုလည်းမျှဝေပေးဖို့ညွှန်ကြားခဲ့တယ်လို့ဦးခင်မောင်စောကပြောပါတယ
်။ဒေါက်အောင်ဆန်းစုကြည်ကအဲ့ဒီဟာနားထောင်ပြီးလည်းခါကြတော့ဒီလိုမျိုးမျိုးစုံတွေဟုတ်လားဟိုအဓိကစဉ်းလေးအဲ့ဒါလေးအများကြီးပြည်သူရှိကြတာအဲ့တော့ရင်းနေနေလာတဲ့ပြည်ပထားအောင်ရှိဘူးဒီရင်းကလည်းဟိုပတ်လို့မီဒီယာမော်လာလာအပြင်ကုန်လို့ညတ်တာပါတယ်။ဒါကြည့်လို့ရှိပါတယ်ကျွန်တော်ပြောတယ်။အဲ့ဒါကိုပြန်ပြီးပြီးအောင်တော့တစ်ခုပြီးတော့ပြောရလို့လုပ်တယ်ဆိုတော့ကြည့်ပြပြောပါပါတယ်
။ဒီကနေ့ကြားနာတဲ့ရဇသက်ကြီးပုံမှန်905ခခွေအမှုဟာဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပေါ်ပထမဆုံးဆွဲချက်တင်ထားတဲ့အမှုဖြစ်ပါတယ်။သတင်းကြိုရုံးပရက်အပြီးလာမယ့်တပတ်ကျော်အောက်တိုဘာ26ရက်မှသာပြန်လည်စစ်ဆေးတဲ့အခါကျရင်တော့တောင်ဆန်းစုကြည်ကိုယ်တိုင်တက်တည်ထွက်ဆိုမှဖြစ်တယ်လို့ရှင်းနေတွေကပြောပါတယ်။နေပြည်တော်တည်တံတရားရုံးမှာဒီကနေ့အဲ့ဒီအမှုအပြင်တောင်ဆန်းစုကြည်တယောက်တည်းအပေါ်ပုံမှန်25နဲ့တရားစွဲထားတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးအမှုကိုလည်းစစ်ဆေးပါတယ်။အဲ့ဒီအမှုအတွက်လာမယ့်ရုံးချိန်မှာတော့စွဲချက်တင်တင်မတင်တရားသူကြီးကဆုံးဖြတ်နိုင်တယ်လို့ရှင်းနေဦးခင်မောင်စောကပြောပါတယ်။အပတ်စဉ်နေ့တိုင်းဒီပါအမှုတွေကိုလိုက်ပါစစ်ဆေးနေရတဲ့ရှင်းနေတွေအနေနဲ့လည်းအမှုအတွက်ပြင်ဆင်နိုင်ချိန်မလုံလောက်ဘူးလို့ပြောကြပါတယ်။